နီပေါ်နိုင်ငံကက်မန်ဒူမြို့တော်အနောက်ဘက်မိုင်90လောက်အကွာကိုဗဟိုပြုပြီးတော့အင်အားပြည့်မြင်ကြီးတစ်ခုလှုပ်ခတ်ခဲ့တာမှာလူပေါင်း900ထက်မနည်းသေဆုံးပြီးတော့အများအများဒဏ်ရာရသွားပါတယ်။ဒီကနေ့စနေနေ့မနက်ပိုင်းတော့9.8ပြင်းအားနဲ့မြင်ကြီးလှုပ်ခတ်သွားခဲ့ပြီးတနေ့လောက်အကြာမှာပဲ6.6ပြင်းအားရှိတဲ့နောက်ထပ်ငရင်တစ်ခုလှုပ်ခဲ့တဲ့အပြင်နောက်ဆက်တွဲငရင်တွေလည်းဆက်လက်လှုပ်ခတ်ခဲ့ပါတယ်။သေဆုံးသူအများအများဟာကက်မန်ဒူမြို့ဝင်းကျင်မှာရှိတဲ့ဒီတောင်ကြားဒေသကဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ငရင်တွေရဲ့ဒဏ်ကြောင့်ကက်မန်ဒူမြို့တော်တွေကအဆောက်အဦအများအများပြိုကျပျက်စီးခဲ့ကထိတ်လန့်နေကြတဲ့ပြည်သူတွေဟာလည်းအဆောက်အဦတွေထဲမှာမနေကြတော့ပဲလမ်းတွေပေါ်မှာထွက်ပြီးတော့နေနေကြပါတယ်။အပြိုအပြက်တွေကြားမှာအသက်ရှင်ရှိနေနိုင်မဲ့သူတွေကိုလည်းကယ်ဆယ်ရေးတွေကဆက်လက်ရှာဖွေနေပါတယ်။မျိုးတော်တွေကတမိုင်းဝင်အဆောက်အဦတော်တော်များများပျက်စီးသွားခဲ့ပြီးတော့အဲ့ဒီထဲမှာ19ရာစုတွေကဆောက်လုပ်ထားတဲ့တမိုင်းဝင်ဒါရာဟာရာမျောစင်လဲပြိုကျပျက်စီးသွားခဲ့ပါတယ်။အပြက်အစီးအတိုင်းတာဘလောက်များသလဲဆိုတာကိုအတိအကျမပြောနိုင်သေးသလိုသေဆုံးသူအရေအတွက်ဟာလည်းဒီထက်ပိုများလာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။နီပေါ်ကငရင်တန်းကိုတောင်အာရှတလွားကအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့တိဘက်ဒေသတွေအထိခံစားခဲ့ကြရပြီးသေဆုံးမှုတွေလည်းရှိခဲ့ပါတယ်။ငရင်တန်းကြောင့်ဟိမဝန္တာတောင်တန်းပေါ်ကရေခဲတောင်တစ်ခုပြိုကျခဲ့လို့ခြေလျင်တောင်တက်သူ၈ယောက်သေဆုံးသွားပါတယ်။ဟိမဝန္တာတောင်ကြီးစခန်းရဲ့တချို့နေရာတွေအပေါ်နှင်းတွေရေခဲတွေလည်းဖုံးလွှမ်းပျက်စီးသွားခဲ့ပြီးတော့သေဆုံးသူအရေအတွက်ဟာတိုးလာနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နီပေါ်ခီးသွားလုပ်ငန်းတာဝန်ရှိသူတွေရဲ့အပြောအရလက်ရှိဟိမဝန္တာတောင်တွေပေါ်မှာတောင်တက်နေသူဟာ900ထက်မနည်းရှိပါတယ်။ဒီဘောကငရင်တန်းကယ်ဆယ်ရေးအတွက်ကိုအိန္ဒိယနိုင်ငံကစစ်သားတွေနဲ့ကယ်ဆယ်ရေးပစ္စည်းတွေကိုဆေးလွတ်ခဲ့ပါတယ်။အခုမြေငရင်ဟာနှစ်ပေါင်း80ကျော်အတွင်းမှာနီပေါ်နိုင်ငံမှာအဆိုးဆုံးကြုံရတဲ့ငရင်တစ်ခုဖြစ်ပါတယ်ရှင်။